အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ဩစတြေးလျနိုင်ငံခီးစဉ်တတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာတော့ဩစတြေးလျအမျိုးသားတက္ကသိုလ်ကချီးမြှင့်တဲ့ဂုဏ်သူးဆောင်ပါရဂူပွဲကိုလက်ခံရယူခဲ့ပါတယ်။ဂုဏ်သူးဆောင်ပွဲလက်ခံရယူတဲ့အခမ်းအနားအတွင်းမှာတော့မတူကွဲပြားမှုတွေနဲ့ပေါင်းဆက်ထားတဲ့ဩစတြေးလျနိုင်ငံရဲ့ထူးခြားမှုတွေဟာစံနမူနာယူသင့်တဲ့အကြောင်းချီးကျူးစကားပြောဆိုခဲ့တာပါ။ဒေါန်ဆန်းစုကြည်ရဲ့ဩစတြေးလျခီးစဉ်နောက်ဆုံးအခြေအနေတွေကိုတော့ကိုအောင်လွင်ဦးကဆက်ပြီးပြောပြမှာဖြစ်ပါတယ်ရှင်
။ခီးစဉ်ဒစရီပိုင်းဖြစ်ဆူရယုံဆက်ရကမ်ပရာမြို့မှာရောက်နေတဲ့ဒေါ်ဝန်ဆန်းစုကြည်ကိုဩစတြေးလျမြို့သားတက္ကသိုလ် ANU ကအမြင့်ဆုံးဖြစ်တဲ့ဂုဏ်သူးဆောင်ပါရဂူပွဲကိုချီးမြှင့်လိုက်တာဖြစ်ပါတယ်။လူမှုတိုင်းဝမ်းအတွက်စွမ်းဆောင်ကြိုးပမ်းမှုတွေကိုအသိမှတ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တဲ့ဂုဏ်သူးဆောင်ပါရဂူပွဲကိုတော့ ANU တက္ကသိုလ်ကျောင်းအကြီးပမောက်ကဂရက်သ်အေဗန်စ်ကပေးအပ်ခဲ့တာပါ။
To sue with the authority of the universityAnd with both pride and humility, I confer upon you the degree of Doctor of Laws, Honoris Causa.
ဒေါ်ဆန်းစုကြည်ရဲ့တတ်တည်ရှိရှိဂုဏ်သိက္ခာရှိရှိကျိုးပမ်းမှုတွေဟာမြန်မာနိုင်ငံသားတွေအတွက်သာမကကဘာတွမ်းကိုပါရိုက်ခတ်ခဲ့တယ်လို့ငင်းချမ်းသာယာပြီးတရားမျှတတဲ့ကဘာကြီးတစ်ခုဖြစ်လာအောင်ကြိုးစားခဲ့သူတူဦးဖြစ်နေလဲစုချင်းမြင်ပွဲအခမ်းအနားမှာ ANU တက်သူကျောင်းအကြီးပမောက်ခ Events ကပြောဆိုခဲ့တာပါ။ငင်းချမ်းရေးနဲ့ဒီမိုကရေစီအတွက်ဒေါ်ဆန်းစုကြည်နဲ့အတူကာလကြာရှည်တိုက်ပွဲဝင်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုလည်းရည်စူးပြီးဂုဏ်သူးဆောင်ပါရဂူဘွဲကိုချီးမြှင့်ရတာဖြစ်တယ်လို့လည်းပြောပါတယ်။ဒေါ်ဆန်းစုကြည်ကတော့မတူညီတဲ့လူမျိုးတွေယဉ်ကျေးမှုတွေအတူတကွနေထိုင်ကြတဲ့ဩစတြေးလျနိုင်ငံဟာစံနမူနာယူသင့်တဲ့ထူးခြားမှုတစ်ခုဖြစ်နေစုလက်ခံရယူတဲ့မိန့်ခွန်းနဲ့မှထက်သွင်းပြောဆိုသွားတာပါ
။ Today I just want to say that I very much appreciate the ability of the people of Australia to accept different values.different thoughts different ideas
မတူညီတဲ့စံတန်ဖိုးတွေမတူညီတဲ့စဉ်းစားတွေးခေါ်မှုတွေမတူညီတဲ့ယဉ်ကျေးမှုတွေအစဉ်အလာတွေကိုဩစတြေးလျနိုင်ငံသားတွေကလက်ခံကြပြီးတော့ဒါတွေအားလုံးကိုလည်းအတူတကွပေါင်းစည်းပြီးဩစတြေးလျရဲ့လို့ထူးထူးခြားခြားဖန်တီးနိုင်စွမ်းရှိတာကိုဒီကနေ့ကျမအနေနဲ့အားရကျေနပ်မိတယ်လို့ပဲပြောချင်ပါတယ်
ကမ္ဘာမှာအသေးဆုံးတိုက်ကြီးတစ်ခုဖြစ်တဲ့ဩစတြေးလျဟာနိုင်ငံအဖြစ်စက်တမမြောက်အကြီးဆုံးဖြစ်ပြီးလူမျိုးပေါင်းစုံရောထွေးနေထိုင်မှုအများဆုံးတိုက်ပြည်တွေထဲကတစ်ခုလည်းဖြစ်ပါတယ်။လူကြီး22တန်းလောက်ရှိတဲ့ဩစတြေးလျနိုင်ငံမှာလူ၄ယောက်မှတစ်ယောက်ဟာဩစတြေးလျတိုက်ရဲ့ပြင်ပကရောက်ရှိလာကြသူတွေပါ။1988ခုနှစ်ကဗြိတိသျှနယ်ချဲ့တွေရောက်လာခင်ကတည်းကရှစ်နှစ်ပြီးသားဖြစ်တဲ့ဌာနေတိုင်းရင်းသားတွေအပါအဝင်ဒီကနေ့ခေတ်မှာတော့လူမျိုးနွယ်တွေအုပ်စုတွေခန့်မှန်းကြီး900လောက်ရှိပါတယ်။ဒါပေမဲ့လည်းဥရောပကခြေချသူတွေအများစုနေထိုင်လာခဲ့ကြတဲ့ဩစတြေးလျဟာဒီကနေ့ခေတ်မှာတော့စီးပွားရေးအင်အားနဲ့ဩဇာအရှင်ဝါတွေခေါင်းထောင်လာနေတဲ့အာရှနိုင်ငံတွေနဲ့နီးစပ်လို့တဲ့သဘောထားတွေလည်းပုံမှန်ကြီးထွားလာနေတာပါ။ဒေါ်ဆန်းစုကြည်ကတော့အရှေ့တိုင်းနဲ့အနောက်တိုင်းပေါင်းဆက်ထားတဲ့ဩစတြေးလျနိုင်ငံရဲ့ဂုဏ်ရင်းကကိုထိမ့်သိမ့်မှုကပိုအရေးကြီးတယ်လို့ ANU တက္ကသိုလ်ကဂုဏ်သူးဆောင်ပါရဂူဘွဲလက်ခံရယူတဲ့အခမ်းအနားအတွင်းပြောဆိုသွားပါတယ
်။ And you do not have to go all Asian.I understand that this is the trend of Australia today to try to become Asianized as it were.
အာရှတိုက်သားတွေကြီးပဲဖြစ်เสียမလို့ပါဘူး။ဒီကနေ့ခေတ်ဩစတြေးလျမှာကတစ်ချိန်ကလိုအာရှပုံစံမျိုးဇက်သွင်းနိုင်အောင်စူးစမ်းကျင်ကြတာတွေခေတ်စားနေတယ်ဆိုတာကိုကျွန်မနားလည်ပါတယ်။တကယ်တော့အရှိနဲ့အနောက်သူများနဲ့မတူအောင်ပေါင်းဆက်ထားတဲ့အတွက်ဩစတြေးလျနိုင်ငံကထူးခြားနေတာပါ။ဒီလိုထူးခြားမှုမျိုးကိုလည်းဆက်ထိန်းထားကြပါ
ဒေါ်ဆန်းစုကြည်ရဲ့တောက်ချာနေကကင်ဘရာခီးစဉ်အတွင်းမှာတော့အစိုးရရဲ့အိမ်တော်မှာဘီယင်ကန်ချုပ်ကွင်တန်ပရိုက်စ်နဲ့လည်းနေ့လယ်စာဆိုင်ရင်တွေ့ဆုံခဲ့တာပါ။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးဂျူလီပစ်ချော့ရဲ့ဖိတ်ကြားချက်နဲ့ရောက်နေတဲ့ဒေါ်ဆန်းစုကြည်ရဲ့ဒီဇင်ဘာလ2ရက်နေ့ထိခီးစဉ်အတွင်းမှာတော့ဆစ်ဒနီကင်ဘရာနဲ့မဲဘုံမြို့တွေကိုတွားရောက်ပြီးအစိုးရထိပ်တန်းတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံနေတာဖြစ်ပါတယ်။တရင်တစ်ပတ်နီးပါးကြာခီးစဉ်အတွင်းမှာတော့ဩစတြေးလျရဲ့မြန်မာနိုင်ငံသားတွေနဲ့လည်းတွေ့ဆုံနေတာဖြစ်ပြီးသူခီးစဉ်ရဲ့အတိတ်ကရည်ရွယ်ချက်တစ်ခုဖြစ်ကုလသမဂ္ဂကကြီးမှုချင်းပါမဲ့နိုင်ငံတကာ HIV AIDS ညီလာခံမှာလည်းမြန်မာနိုင်ငံဆိုင်ရာဂုဏ်သူးဆောင်တန်တမန်တူဦးဖြစ်နေဒေါ်ဆန်းစုကြည်ပါဝင်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ